Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ်ဇူလိုင်လ23ရက်ကြာတာပြည်နေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အရှေ့လက်ဗန်ဒေတာကိုခီးထွက်နေတဲ့အမေရိကန်ကာဝေးဝင်ကြီးအက်ရှ်ကာတာကြိုတင်ကြေညာထားခြင်းမရှိဘဲ US နိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်ဒီနိုင်ငံသား150ကျော်ကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးနှစ်ရှစ်ထောင်ဒဏ်နဲ့ချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးပါပါ
ဟုတ်ကဲ့ပါရှင်ကိုအောင်လင်းဦးပြောခဲ့သလိုပါပဲဒီတရုတ်နိုင်ငံသား150ကျော်ကိုမြန်မာဆိုရကနေပြီးတော့တစ်ခိုးမှုနဲ့ထောင်ဒဏ်နှစ်ရှစ်ချမှတ်လိုက်တဲ့အပေါ်မှာတုံ့ပြန်မှုတွေကရောဘယ်လိုရှိပါလဲ
ဒီတရားရုံးတွေကဒီကြေညာချတဲ့နေရာမှာတော့ကျွန်တော်တို့အနေနဲ့ဘလို့မှဟိုဝင်ပြီးတော့
မြန်မာတုနိုင်ငံသားရဲ့ဝင်ကြီးဦးတန်းကျော်ပြောခဲ့တာပါမကြခင်အပြည့်စုံနားဆင်ကြပါမယ်တခါမကြခင်တုန်းကမြန်မာပြည်နယ်ပြည်မှာရှာဖွေကယ်တင်ထားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုနှစ်ရရင်ပြန်ပို့နေတဲ့နောက်ဆုံးအခြေအနေနောက်တိုင်းဒေသကိုယ်စားလှယ်တွေနဲ့မြန်မာအစိုးရကညီညာရေးဆွေးနွေးပွဲဒုတိယမြောက်နေ့ဘာတွေဆက်ပြီးတော့ဆွေးနွေးနေကြတယ်လဲဆိုတာနဲ့အခုလိုမျိုးဆွေးနွေးနေကြတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှနားဆင်ကြမှာပါအခုတော့အရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကကြီးညာပေးကြပါမယ်ရှင
်အမေရိကန်ပြည်ထောင်စုကဥဆောင်တဲ့လေကြောင်းထိုးစစ်တွေလက်ချင်ရေးအကူအညီတွေနဲ့အဲစစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အီရတ်နိုင်ငံကိုအမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကြိုတင်ကြေညာထားခြင်းမရှိဘဲရုတ်တရက်တွားရောက်ခဲ့ပါတယ်ဒီကနေ့စောင်းမှာပဲဘက်ကရက်မြို့လိုရောက်သွားတဲ့ဝန်ကြီးကာတာအီရတ်ဝန်ကြီးချုပ်ဟေဒါအယ်ဘာဒီကာဝေးဝန်ကြီးကလက်တယ်အိုဘဒီအပါအဝင်အီရတ်ဆိုးရထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာထိန်းချုပ်ထားတဲ့စစ်သွေးကြွတွေကိုချေမှုန်းရမှာပူးပေါင်းပါဝင်လာအောင်အမေရိကန်ကစည်းရုံးနေတဲ့ဆွန်နီမွတ်စလင်ခေါင်းဆောင်တွေနဲ့လည်းအမေရိကန်ကာဝေးဝန်ကြီးတွေ့ဆုံမှာဖြစ်ပါတယ်အီရတ်ဆိုးရကအမ်ဘာပြည်နယ်မှာစစ်သွေးကြွတွေတင်ပိုက်ထားတဲ့ remedy မျိုးကိုပြန်လည်တင်ပိုက်ဖို့ထိုးစစ်ကြီးတစ်ခုဆင်နွှဲဖို့ပြင်ဆင်နေတဲ့အတွက်ဒါဆိုရင်တော့ US စစ်တပ်အတွက်အထူးကစံသက်ချက်တစ်ခုလည်းဖြစ်လာနိုင်ပါတယ်အမီလာထဲမှာပဲ remedy မျိုးကိုစစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်စီးနင်းချိန်မှာ US တပ်ဖွဲ့တွေထွက်ပြေးသွားကြတဲ့အတွက်တိုက်ခိုက်လို့ရဆန္ဒမရှိဘူးဆိုပြီး American ကာဝေးဝန်ကြီးကပြောဆိုထားတာဖြစ်ပါတယ်
အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာတန်တရားရှိနေကြတဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်ရရှိရေးအမေရိကန်အစိုးရထိတ်တန့်အရာရှိတွေအရှိန်မြင့်ကြိုးစားနေကြပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်ပြီးဒီကနေ့ကြာတာပြည်နေ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာပွဲကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊စွန့်အင်ဝန်ကြီးအာနက်မော်နစ်နဲ့ဗန်နိုင်းဝန်ကြီးဂျက်လူတို့တက်ရောက်ကြမှာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ရရှိရေးမှာအဓိကစွမ်းဆောင်ခဲ့တဲ့အမေရိကန်အစိုးရအကြီးတန်းအရာရှိတို့ဟာမနေ့ဗုဒ္ဓဟူးနေ့တုန်းကလည်းလွှတ်တော်အမတ်တွေနဲ့ဝါရှင်တန်မြို့တော်မှာတီးတံတွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံတိုင်းဝန်ကြီးကယ်ရီကအီရန်နျူကလ িয়ার စာချုပ်ကြောင့်ကမ္ဘာကြီးအတွက်ပို့ပြီးတော့လုံခြုံစိတ်ချမှုရလာမယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အီရန်တို့အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးအပြန်အလှန်အဖြစ်အနောက်အုပ်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးမဲ့သဘောတူညီချက်ကိုအတည်ပြုမလားပဲချမလားဆိုတာကိုတော့အမေရိကန်လွှတ်တော်အနေနဲ့လာမယ့်စက်တင်ဘာလလည်းအထိဆုံးဖြတ်ဖို့အချိန်ရထားပါတယ်။အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါကြီးစိုးထားတဲ့ Republican လွှတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုပယ်ချဖို့အတွက်ကြိုးပမ်းသွားမယ်လို့အောက်လွှတ်တော်သဘာပတိဂျွန်ဘီနာကကတိပြုထားပါတယ်။လွှတ်တော်ဘက်ကအီရန်သဘောတူညီချက်ကိုပယ်ချခဲ့ရင်တော့သမ္မတရဲ့ဗီတိုအာဏာသုံးမယ်လို့လည်းသမ္မတအိုဘားမားကကတိပြုပြောဆိုထားပါတယ်ရှင်။
internet online ကတဆင့် American တွေကိုစီယုံသိမ်းသွင်းမှုကြိုးပမ်းနေတဲ့ IS စစ်သွေးကြွအဖွဲ့ဟာအဲခိုင်ရာအကြမ်းဖက်အဖွဲ့တဲ့တော့ American တွေ NDA ပူကြီးတဲ့အကြောင်းပြောင်းစုစုံစမ်းစစ်ဆေးပြီးကို FBI ညွှန်ကြားမှု James Comey ကပြောပါတယ်အမေရိကန်ပြည်ထောင်စု Colorado ပြည်နယ်မှာကျင်းပနေတဲ့နှစ်ပတ်လည်လုံခြုံရေးဆိုင်ရာနှိနှောဖလှယ်ပွဲအတွင်း internet လူမှုကွန်ရက်တွေမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတာကို FBI အကြီးအကဲကသတိပေးပြောကြားသွားတာပါအဲခိုင်ရာအဖွဲ့ကဖွဲ့ဝင်တွေကိုတတိထားရွေးချယ်လို့ရှိပေမဲ့ IS သွေးကြွတွေကတော့သူတို့ရဲ့ကွန်ရက်ကိုကြကြပြန့်ပြန့်ဖြန့်ကျက်ထားပြီးမတိမငြိမ်တဲ့ပြဿနာတွေကြုံနေရတဲ့မိုးရဆေးဆွဲသူတွေကိုလည်းစုံစမ်းစုဆောင်းမှုစူးစမ်းနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ IS စသွေးကြွတွေနဲ့ဆက်နွယ်တဲ့ Twitter Internet လူမှုကွန်ရက်မှာဆိုရင်လည်းမိတ်ဖွဲ့ထားတဲ့အင်္ဂလိပ်ဘာသာစကားပြောသူ2,000-1,000လောက်ရှိနေပြီးဒီထက်ကရာဂဏန်းကနေ1,000လောက်ထိရှိတဲ့လူတွေကလည်းအမေရိကန်ပြည်အစုကဖြစ်တဲ့အကြောင်း FBI ကြီးကပြောဆိုသွားခဲ့တာပါ။FBI ကစုံစမ်းစစ်ဆေးနေတဲ့အမှုရာပေါင်းများစွာထဲမှာဆိုရင်လည်းအစိုးရဝါဒတွေကိုယုံကြည်ပြီးအကြမ်းဖက်တိုက်ခတ်မှုတွေလောက်ကောင်းလုံးလာနိုင်မှုရှိတဲ့အမေရိကန်နိုင်ငံသားအများပြပါဝင်တယ်လို့လည်းသူကပြောဆိုသွားပါတယ်
အမေရိကန်သမ္မတဘာရက်ဥဘားမားဟာဖခင်ဖြစ်သူရဲ့ဇာတိမီဖြစ်တဲ့ကင်ညာနဲ့အီသီရိုးပီးယားနိုင်ငံတို့ကိုဒီကနေ့ခြားသာပရိနေမှာခီးထွက်ခွာဖို့ရှိနေပါတယ်။အာဖရိကတိုက်ရဲ့ဆာဟာရာတဲကန်နာယတောင်ပိုင်းဒေသနဲ့ဆက်နွယ်ပြီးအမေရိကန်တို့စီးပွားရေးဖွံ့ဖြိုးတိုးတက်လာတယ်လို့လည်းသမ္မတဥဘားမားကပြောဆိုထားတာပါ။နိုင်ရိုဘီမြို့တော်မှာကျင်းပမဲ့ကမ္ဘာ့အဆင်ဦးတီထွင်တို့ရဲ့ညီလာခံကိုတက်ရောက်ဖို့အတွက်ကင်ညာနိုင်ငံကိုမနေ့ပြန်တောက်ကြနေမှာသမ္မတဥဘားမားရောက်ရှိမှာဖြစ်ပါတယ်။ဒီနောက်မှာတော့အီသီရိုးပီးယားကိုသွားမှာမို့အီသီရိုးပီးယားကိုပထမဆုံးသွားရောက်တဲ့အမေရိကန်သမ္မတတဝက်အဖြစ်သမိုင်းတွင်မဲ့ခီးစဉ်လည်းဖြစ်ပါတယ်။အီသီရိုးပီးယားနိုင်ငံတွင်နိုင်ငံရေးသဘောကွဲလွဲမှုတွေအပေါ်မှာအစိုးရရဲ့ကင်တွယ်မှုတွေကြောင့်မို့လို့အခုသမ္မတအိုဘားမားရဲ့အီသီရိုးပီးယားခီးစဉ်အပေါ်မှာလူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့အာဖရိကနဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတကအာဖရိကဒေသဟာစိန်ခေါ်အကဲဆတ်မှုတွေအများအပြားရှိပေမဲ့ကမ္ဘာပေါ်မှာအများဆုံးဖွံ့ဖြိုးလာတဲ့ဈေးကွက်တချို့ရှိတဲ့အချက်အခြားဒေသဖြစ်တယ်လို့ပြောဆိုထားပါတယ်။အာဖရိကတိုက်ဟာကမ္ဘာစီးပွားရေးအတွက်နောက်ထပ်ဗဟိုချမ်းမာတစ်ခုဖြစ်လာမယ်အလားအလာရှိတယ်လို့လည်းထည့်သွင်းပြောဆိုပြီးအမေရိကန်တို့ရဲ့ကုန်သွယ်ရေးဥပဒေဟာဆိုရင်လေအာဖရိကနိုင်ငံတွေအတွင်းအုပ်ချုပ်မှုကောင်းမွန်လာဖို့အလုံသမားနဲ့လူ့အခွင့်အရေးတွေကိုဆက်လက်အားပေးသွားမှာဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံသား150ကျော်ကိုတရားမဝင်တစ်ထုတ်လွှတ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ထောင်ဒဏ်10နှစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလည်းမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တကူတော်မူနဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာဒီနေ့စစ်မှန်ကလေးကဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသား155ယောက်ထဲမှာ153ယောက်ကိုမြကြီးနားခံတရားရုံးကနေမနေ့ကပဲထောင်နဲ့အနည်း20နဲ့ညီများတဲ့တသက်တကျွန်းပြည်တံတွေကိုစီရင်လိုက်တာဖြစ်ပါတယ်။ကြံ2ယောက်ကတော့အရွယ်မရောက်သေးသူတွေဖြစ်နေထောင်နဲ့10နှစ်စီချမှတ်ခံခဲ့ရတာပါ။ပြည်တံချမှတ်ခံရသူတွေအနေနဲ့ပြန်လည်အယူခံခွင့်ရှိမှလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့တရုတ်နိုင်ငံသားတွေတကူတော်မူနဲ့ဖမ်းဆီးခံခဲ့ရစဉ်ကလေးကတာဝန်ရှိသူအစီအစဉ်နဲ့ဆက်သွယ်ပြီးအမှုနဲ့ပတ်သက်လို့ဥပဒေနဲ့အညီစီရင်ဖို့လက်တွေ့အခြေအနေတွေကိုလည်းထက်သွင်းစဉ်းစားဖို့တိုက်တွန်းထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။စင်ကြက်ချမှတ်ခဲ့တဲ့မနေ့တုန်းကပဲမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးကလည်းကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီရဲ့ Global Times သတင်းစာ Editor အပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေမဖြစ်နိုင်တဲ့အတွက်တစ်ချိန်နဲ့ဆုလိုက်ပြုံးလိုက်ထောင်ဒဏ်စီရင်တာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်။မြန်မာနိုင်ငံကတစ်ထုပ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့လည်းဒေသခံအာဏာပိုင်တွေနဲ့ဗဟိုအစုအတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုတ်လုပ်နည်းတွေကြားမှာလောက်ကင်နေကြရတာဖြစ်တယ်လို့လည်းဖော်ပြထားတာပါ။တရုတ်နိုင်ငံသား150ကျော်ကိုကြီးလေးတဲ့ဖြစ်တဲ့နေ့ချမှတ်ခဲ့တာမျှတတယ်လို့မထင်တဲ့အကြောင်းလဲ Global Times သတင်းစာ Editor အပေါ်မှာရေးသားထားပါတယ်။
လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီမှာဩဇာကြီးတဲ့ပါတီရဲ့ဗဟိုအတိုင်ပင်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာဒီကနေ့ဂျာတာပရီနေ့မနေ့၈နာရီကြိုကြိုမှာစင်ကာပူနိုင်ငံမှာကွယ်လွန်ခဲ့ပါတယ်။ဒီလ၈ရက်နေ့ကသွေးတိုးပြီးအုံနောက်သွေးယိုစီးမှုကြောင့်နေပြည်တော်ဆေးရုံကြီးမှာကုသမှုခံယူခဲ့ပြီးစင်ကာပူနိုင်ငံကိုပို့ဆောင်ဆေးကုသခံယူပြီးနှစ်ပတ်ကြာမှာကွယ်လွန်ခဲ့တာဖြစ်ပါတယ်။အသက်85နှစ်အရောက်မှာကွယ်လွန်ခဲ့တဲ့အရင်ဆက်ဆိုးရအဖွဲ့ဝင်ဝင်ကြီးဟောင်းဦးအောင်တောင်းဟာဆိုရင်ဆရာနာရှင်ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့အားကိုးရတဲ့လက်ရုံးတစ်စုလို့သတ်မှတ်ခံရတယ်လို့ဆက်ဆိုးရရဲ့နံပါတ်1အဆင့်ရှိသူဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးနဲ့လည်းခမီးခမက်တော်ဆက်သူဖြစ်ပါတယ်။လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်ဩဇာကြီးသူနောက်အတိုက်ခံသူအပေါ်မှာနှိတ်ကုတ်ခဲ့သူအဖြစ်လည်းပြည်တွင်းပြည်ပကသတ်မှတ်ခံရသူဖြစ်ပါတယ်။2003ခုနှစ်တပင်းရင်မြို့နယ်တွင်မှာဒေါအောင်ဆန်းစုကြည်ရဲ့ရင်တန်းကိုတိုက်ခိုက်မှုတွေရဲ့လက်သက်တရခံဖြစ်လဲဆွဆွဲခံထားရသူဖြစ်ပါတယ်။နောက်ပိုင်းရက်သားအစိုးရပြောင်းလာချိန်မှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအတားအဆီးဖြစ်နေသူအဖြစ်သတ်မှတ်ခံရပြီးအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကပြီးခဲ့တဲ့2014ခုနှစ်ကပိတ်ဆို့တန်းခတ်မှုကိုလည်းခံခဲ့ရပါတယ်။ဇာတိမြေတောင်သာမြို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်လဲတာဝန်ယူထားပါတယ်။ တမရော်မှာဗိုလ်မှူးကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပြီးစစ်အစိုးရလက်ထက်မှာတော့ကုံတော်ရေးဒုဝန်ကြီးမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးစက်မှုတက်ဝန်ကြီးအဖြစ်အဆင့်ဆင့်တာဝန်ထမ်းဆောင်ခဲ့ပါတယ်စစ်အစိုးရလွန်ကာလမှာတော့ဦးအောင်တောင်ရဲ့မိသားစုဝင်တွေဟာဘဏ်လုပ်ငန်းဟိုတယ်လုပ်ငန်းဆောက်လုပ်ရေးလုပ်ငန်းတွေတခြားစီးပွားရေးလုပ်ငန်းအများအပြားနဲ့မြန်မာထိပ်တန်းငွေကြေးချမ်းသာသူတွေအဖြစ်ခဲ့ကြပါတယ်ကွယ်လွန်ချိန်မှာတော့တာသမီတွေကျန်းရစ်ခဲ့ပါတယ်1940ပြည့်နှစ်ဒီဇင်ဘာလ1ရက်နေ့တောင်သာမြို့မှာမွေးဖွားခဲ့သူလွှတ်တော်မှဦးအောင်တောင်အသက်85နှစ်အရောက်မှာကွယ်လွန်ခဲ့ရတဲ့အတွက်ဒီကနေ့ပြည်ထောင်စုလွှတ်တော်မှာကြေကွဲဝမ်းနည်းမှုအထင်မှားဖြစ်တဲ့လွှတ်တော်မှတ်တွေနှစ်မိတဲ့ငြိမ်သက်ဆုတောင်းမေတ္တာပို့ခဲ့ကြပါတယ်
နေဇာကိုချုပ်ဖြတ်ပြီးပါကစ္စတန်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒီသတင်းပတ်ထဲအာဖဂန်ရဲသား3ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့တဲ့ဆိုပြီးတော့အာဖဂန်နိုင်ငံကဒီကနေ့မှပဲအင်းနီးချင်းပါကစ္စတန်ပေါ်တရားဝင်ကန့်ကွက်လိုက်ပါတယ်။ကဘူးမြို့တော်မှာရှိတဲ့ပါကစ္စတန်တမ်မတ်ကြီးကိုဆင့်ခေါ်ပြီးအာဖဂန်ဒုတိယနိုင်ငံခြားရေးဝန်ကြီးဟက်မက်ကလက်ကာဆိုင်ကတရားဝင်ကန့်ကွက်ခဲ့တယ်လို့အင်းနီးချင်းကောင်ကြီးဝင်တဲ့နိုင်ငံတကာဥပဒေတွေလွတ်ထွန်းလုံနေတွေကိုချုပ်ဖောက်တဲ့လုပ်ရည်အဖြစ်စိုးရိမ်နေကြောင်းပြောကြားခဲ့တယ်လို့လည်းအာဖဂန်ဆိုရရဲ့ကြေညာချက်ကဖော်ပြထားပါတယ်။မကြာခင်ရက်တွေအတွင်းအာဖဂန်နိုင်ငံကနေဆက်ဒေသတွေဖြစ်တဲ့နဂါဟာနဲ့ကုနာပြည်နယ်တွေမှာပါကစ္စတန်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးတိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့သူတွေထဲမှာအမျိုးသမီးတဦးလည်းပါဝင်တယ်လို့အာဖဂန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအာဖဂန်နိုင်ငံရဲ့ဆွဆွဲချက်ပေါ်ပါကစ္စတန်အာဏာပိုင်တွေဘက်ကတော့တစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူး
ရုရှားဆိုယူအာကာသယာဉ်ဟာသူ့ရဲ့ထောက်ပံ့ရေးယာဉ်ချွတ်ယွင်းမှုကြောင့်နှစ်လကြာနှောင့်နှေးကြမ်းကြာနေခဲ့ပြီးတဲ့နောက်နိုင်ငံတကာအာကာသစခန်းကိုဆင်းသက်နိုင်ခဲ့ပြီဖြစ်ပါတယ်။ဆိုယူအာကာသယာဉ်ဟာကာဇက်စတန်နိုင်ငံဘာကူနာစခန်းကနေလွတ်တင်ပြီး6နာရီလောက်အတွင်းမှာပဲအာကာသစခန်းကိုဒီကနေ့ဂျာတာပရီနေ့မှာရောက်ရှိခဲ့တာဖြစ်တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ဆိုယူအာကာသယာဉ်ဟာနိုင်ငံတကာအာကာသစခန်းစီကိုမဆက်ရောက်ခင်ကဘာကို၄ဘက်ပတ်ခဲ့တယ်လို့လည်းAmerican Akata Agency NASA အရာရှိတို့ကပြောပါတယ်။နိုင်ငံတကာအာကာသစခန် ISS ရဲ့အာကာသယာဉ်မှုတွေထံကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ပေးရမယ်။လူလိုက်ပါခြင်းမရှိတဲ့ထောက်ပံ့ရေးရှင်အေဘီလာအတွင်းကချို့ယွင်းမှုဖြစ်ခဲ့တာကြောင့်အာကာသစခန်းထံကိုသွားရောက်မဲ့အစီအစဉ်နှောင့်နှေးခဲ့ရတာဖြစ်ပါတယ်။အခုဆိုယူအာကာသယာဉ်နဲ့ American နိုင်ငံသားတဦး၊ Russia နိုင်ငံသားတဦးနဲ့ Japan နိုင်ငံသားတဦးစုစုပေါင်းအာကာသယာဉ်မှု3ဦးတို့လိုက်ပါသွားခဲ့တာဖြစ်ပြီးအရင်အာကာသစခန်းမှာတော့ Russia နိုင်ငံသား2ဦးနဲ့ American နိုင်ငံသား1ဦးတို့ရှိနေခဲ့ကြပါတယ်။ဒီအာကာသယာဉ်မှု6ဦးစလုံးတို့ဟာနိုင်ငံတကာအာကာသစခန်းမှာဒီဇင်ဘာလလောက်အထိရှိနေကြမှာဖြစ်တယ်လို့လည်း NASA ကပြောပါတယ်။ဒီထဲဟာ2ဦးတို့ကတော့အာကာသထဲမှာကာလရှည်နေထိုင်မှုကြောင့်လူခန္ဓာကိုယ်ပေါ်မှာတက်ရောက်မှုတွေကိုလေ့လာဖို့အတွက်အာကာသစခန်းမှာတစ်နှစ်ကြာနေထိုင်ကြမှာဖြစ်ပါတယ်ရှင်။ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဟီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတစ်လက်တင်ပြပေးသွားမှာပါ။အရင်ဆုံးတော့တစ်ခိုးမှုနဲ့တရုတ်နိုင်ငံသားတွေနှစ်ရှည်ထောင်နဲ့ချမှတ်ခင်ရတဲ့သတင်းနဲ့ပတ်သက်ပြီးဘလို့တုံ့ပြန်မှုတွေရှိနေတယ်လဲဆိုတာကိုကြည့်ရအောင်ပါ။တရုတ်နိုင်ငံသားယာနဲ့ချီကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နဲ့တွေချမှတ်လိုက်တာဟာပြင်းထန်တဲ့တရားစီရင်မှုဖြစ်တယ်လို့ဆိုပြီးတရုတ်ဒုနိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကိုခေါ်ယူဆွေးနွေးခဲ့ပါတယ်။မြန်မာဘက်ကတော့တဟာတရားရေးစနစ်ရဲ့လုတ်ပိုင်ခွင့်ဖြစ်တာကြောင့်တရုတ်အစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်လို့မရဘူးလို့ဒီအစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်လို့မရဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ဆက်သွယ်မေးမြန်းထားတယ်ကိုအောင်ကပြောပြပါမယ်ရှင်
တရားမဝင်တစ်ခုထုတ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံသား155ယောက်ကိုထောင်ဒဏ်10နှစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်တရုတ်နိုင်ငံကစိုးရင်ကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရင်ပူပန်မှုကိုမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဒါအပြင်တရုတ်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကခေါ်ယူတွေ့ဆုံပြီးနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တာဟာပြင်းထန်ကြောင်းပြောဆိုပါရတယ်မြန်မာအစိုးရဘက်ကတော့ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတဲ့အချိန်မှာဒါဟာမြန်မာတရားရေးစနစ်အနေနဲ့ဘသူရဲ့လွှမ်းမိုးမှုမှမပါပဲဆောင်ရွက်ခဲ့တာသာဖြစ်တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်းကျော်ကအခုလိုပြောပါရတယ
်သူတို့ကဟိုကျွန်တော်တို့ဟိုဟာဆက်သွယ်စာနဲ့ပေးနေတောင်းကြတော့မရှိပါဘူးသူတို့ကတော့ဟိုကျွန်တော်တို့တာမကြီးကိုခေါ်ပြီးတော့ပေါ့လေနော်ဒီဒီအခုဟလာဒီစီရင်ချတဲ့ဥစ္စာမှာဟိုသူတို့အနေနဲ့ဟလာစစ်တမ်းကပြင်းထန်လောကကြီးပါတယ်ဆိုတော့ကျွန်တော်တို့ပြောပါတယ်နော်ဟိုဒီတရားရုံးတွေကဒီစီရင်ချတဲ့နေရာမှာတော့ကျွန်တော်တို့အနေနဲ့ဘလို့မှဟိုဝင်ပြီးတော့ဟလာဟိုဟိုပတ်သက်လို့လည်းကျွန်တော်မရဘူးအဲ့တော့ဒီဥစ္စာကိုပဲဟလာလိုက်နာပေးလို့ပေါ့ဒါတော့ကျွန်တော်တို့ကသူတို့ရှင်းပြပါတယ်အခုအခြေအနေကတော့ဒီတိုင်းပါပဲသို့တော်လည်းဟလာသူတို့အနေနဲ့တော့ကျွန်တော်တို့ဆက်ပြီးဆွေးနွေးကြပါတယ်ဆိုပြီးတော့လာလာလေးတွေတော့ရှိတာပေါ့လေဘယ်လိုစေတော့ကျွန်တော်တို့ကဒီအစားလေးအချင်းချင်းဆက်ပြီးတင်ပြထားလို့လည်းရှိပါတယ်
တရုတ်ကွန်မြူနတီပါတီရဲ့ Global Times သတင်းစာရဲ့ Editor အပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေဖြစ်နိုင်တဲ့အတွက်တစ်ချိန်တည်းမှာအစုလိုက်အပြုံလိုက်ထောင်ဒဏ်ဆေးရင်တာဟာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်။မြန်မာနိုင်ငံကတိထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့ဒေသခံအာဏာပိုင်တွေနဲ့ဗဟုအစုရတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုံးလုပ်နည်းတွေကြားမှာလုတ်ကင်နေကြရတယ်လို့လည်းဖော်ပြခဲ့တာပါ။အခုလိုတရုတ်နိုင်ငံသားတွေပေါ်မြန်မာနိုင်ငံဘက်ကပြင်းပြင်းထန်ထန်အရေးယူပြလိုက်တာဟာတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေရှိလာတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အကဲခဲတချို့ကသုံးသပ်ပေမဲ့နိုင်ငံခြားဆက်ဆံရေးမှာနားလည်မှုရှိရှိနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အကြောင်းဒုနိုင်ငံခြားရေးဝန်ကြီးကအခုလိုပြောပါတယ
်။ဒီနေသက်ဒီမှာနော်ဟိုလာတရားမဝင်စစ်ခိုးထုတ်တဲ့ကိစ္စကဒါတစ်ပိုင်းပါနော်ကျွန်တော်နိုင်ငံဆက်ဆံရေးခိုင်ပါတယ်ဥမာအဖြစ်ကျွန်တော်ဟိုတီးခဲ့တဲ့ဟိုရပိုင်းတွင်းကနော်ကျွန်တော်တို့ဂျနီဗာမှာဟာလာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ resolution ကို OIC နိုင်ငံတွေကတင်တာပေါ့လေတင်တဲ့နေရာမှာပြည်ဥကကျွန်တော်တို့ဘက်ကနေခိုင်ခိုင်မာမာပဲဟာလာဒီဟိုဟာကို resolution ကိုဒါ reject လုပ်ပါတယ်အဲ့တော့အခြေခံအဖြစ်တော့ဟာလာမြန်မာနဲ့ပြည်ဥဆက်ဆံရေးကတော့ထိခိုက်တာမရှိပါဘူးဒီဥစ္စာကိုသူတို့လည်းသိပါတယ်နော်သူတို့အနေနဲ့လည်းကျွန်တော်တို့ပြောတာကဟာလာတရားဥပဒေအတိုင်းနော်ကျွန်တော်တို့တရားစနစ်အတိုင်းသာဆောင်ရွက်ပါဆိုပြီးကျွန်တော်တို့ကိုငိုရေကပြောထားတာရှိပါတယ်နော်ဒါကြောင့်မလို့ဒါပေမဲ့သူတို့အနေနဲ့ကတော့လောက်ကြီးဟိုပြင်းထန်နေမယ်လို့မထင်ခဲ့တာတခုပါပဲ
မြန်မာအစိုးရတပ်တွေရဲတွေနဲ့တရုတ်ဌာနတို့အတူပူးပေါင်းပြီးကချင်ပြည်နယ်တွင်တရားမဝင်တစ်ခိုးထုတ်မှုနှင်းနှင်းဆောင်ရွက်ရာမှာတရုတ်နိုင်ငံသားတွေပါဝင်ကားအစင်းရင်400ကျော်နဲ့အတူတစ်လုံးတွေထောင်ထဲချီပြီးဖမ်းဆီးမိခဲ့ပါတယ်။အိမ်နောက်မြကြီးနားခရိုင်တရားရုံးကနေဖမ်းဆီးထားမိတဲ့တရုတ်နိုင်ငံသား153ဦးကိုထောင်ထဲအနည်း20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ကျန်2ဦးကတော့အရွယ်မရောက်သေးသူတွေအဖြစ်နဲ့ထောင်ထဲ10နှစ်စီချမှတ်ခံခဲ့ရပါတယ်။တရုတ်နိုင်ငံမှာနေထိုင်တဲ့မြန်မာအရေးလေးလာသူဒေါ်လာကျော်စောကတော့နှစ်ရှည်ထောင်ထဲချမှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ
်ကျမကြည့်တယ်ဟိုဗမာအစိုးရကလည်းသူကနိုင်ငံရေးခွက်တင်နဲ့လောက်တာပါသူကဟိုဗမာပြည်သူတွေရှေ့မှောက်မှာဟိုဘယ်လိုခေါ်မလဲသူတရုတ်ကိုအလျှော့ပေးရတာမဟုတ်ဘူးတရုတ်ကိုသူလုတ်တင်လုတ်ထိုက်တာလုတ်တယ်ဆိုပြီးတော့ပြောတာပါပဲတရုတ်ဘက်ကလည်းဒါဟိုတရုတ်နိုင်ငံသားတွေမခံချင်ဖြစ်မှာဆိုလို့သူတို့ကန့်ကွက်တင်ကန့်ကွက်ထိုက်လို့ကန့်ကွက်တဲ့သဘောပြောတာပဲပြီးရင်တော့အပြားရှူသွားမှာပါကျမကြည့်တာမကြငင်ဒီလူတွေကိုလွှတ်ပေးပါလိမ့်မယ်နဲ့သူပါတယ်ကြည့်ရတာ
မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာတဲ့2010ခုနှစ်လောက်ကစလို့မြန်မာအစိုးရနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးအသစ်တွေထူထောင်လာခဲ့ပြီးတဲ့နောက်ပိုင်းမှာအရင်တုန်းကဆက်ဆံရေးပြည်ပခဲ့တဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနှစ်ပေါင်းတော်ကြာအတွင်းဆက်ဆံရေးတင်းမာနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံသားတွေကိုအခုလိုနှစ်ရှည်ထောင်ထဲနေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါတော့တရားမဝင်သစ်ထုတ်လုပ်မှုနဲ့တရုတ်နိုင်ငံသားတရားကျော်ကိုနှစ်ရှည်ထောင်ထဲချမှတ်ခံရတဲ့ပတ်သက်ပြီးတော့တုံ့ပြန်မှုတွေကိုကိုအောင်ကစူးစိတင်ပြပေးခဲ့တာဖြစ်ပါတယ်အခုတခါမြမရေပိုင်းနဲ့အတွင်းမှာကဲတင်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုနေရရင်ပြန်ပို့နေတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကယာနဲ့ချီကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လဲပြောင်းလွှဲပေးအပ်ခဲ့တယ်လို့ဒီမြမအစိုးရဘက်ကပြောပါတယ်မကြခင်ရက်ပိုင်းတွေအတွင်းမှာလည်းနောက်ထပ်လွှဲပြောင်းပေးသွားဖို့နိုင်ငံအကြားသဘောတူညီထားခဲ့တယ်လို့မြမဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ဒီအကြောင်းကိုတော့ကိုအောင်အောင်ကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင်
လွန်ခဲ့တဲ့မေလနဲ့ဇူလိုင်လအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသား1000လောက်ပါဝင်တဲ့လေစီဒုက္ခသည်တွေကိုမြန်မာနိုင်ငံရေပိုင်နဲ့အတွင်းမှာဖမ်းဆီးထိန်းသိမ်းလိုက်နေတာပါအခုခါမှာအဲ့ဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးလိုက်ပြီလို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်က VOA ကိုအခုလိုပြောပါတယ
်တောင်မြို့လက်ဝဲမှာရှိနေတဲ့ကျွန်တော်တို့လေစီဟိုဟာတွေပေါ့လေဟိုဟိုလေစီကျွန်တော်တို့ဒီဘင်္ဂလီတွေကျွန်တော်တို့ထိန်းသိမ်းထားတာရှိတယ်မလားအဲ့ဒီဥစ္စာကတော့ကျွန်တော်တို့ကဒါမနေ့တနေ့ရပဲ20နှစ်လေးရပဲကျွန်တော်တို့ဒါတရားနဲ့55ရောက်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုပြန်ပို့ပြီးသွားပြီလေနော
်ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဖူးပေါင်းဆောင်ရွက်မှုတွေရှိနေပြီးမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုထပ်မံလွှဲပြောင်းပေးသွားဖို့ရှိတယ်လို့ဦးတန်ကျော်ကပြောပါတယ
်ဒီနေ့လည်းဘင်္ဂလားဒေ့ရှ်ကနေပြီးတော့ကျွန်တော်တို့ကိုနောက်ထပ်159ရောက်သူတို့နိုင်ငံသားဖြစ်ကြောင်းနော်ဟလာသူတို့ကအတူတူတဲ့အတွက်ကျွန်တော်တို့ကလာမဲ့ဒီ30ရင်းနှစ်လောက်မှာနောက်ထပ်159ရောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ဖို့ကျွန်တော်တို့အစီအစဉ်ဟိုစလုပ်နေပါပြီ
။စီးရင်လွန်းလာတဲ့အခြေအနေနဲ့ဖိနှိပ်ခံရမှုတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနေရရင်ကိုစွန့်ခွာပြီးအရှိတောင်အရှနိုင်ငံတွေဖြစ်တဲ့မလေးရှားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလေစီဒုက္ခသည်အဖြစ်သွားရောက်နိုင်ဖို့ကြိုးစားရင်းလွန်ခဲ့တဲ့မေလနဲ့ဇူလိုင်လအတွင်းမှာအဲ့ဒီလေစီဒုက္ခသည်တွေကိုမြန်မာနိုင်ငံရခိုင်ကန်ယူရန် ARI ဟန်ကြီးကျွန်းနဲ့ မြန်မာနိုင်ငံတောင်ဘက်ဆွန်းကရေပိုင်တဲ့အတွက်မှာဖမ်းဆီးထိန်းသိမ်းမိကြတာဖြစ်ပါတယ်ခင်ဗျာ။
ဒါတော့ပြီးခဲ့တဲ့လပိုင်းတွေအတွင်းမြမရေပိုင်တဲ့ထဲမှာကဲတင်ချခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုမြမဆူရကစစ်စစ်ပြီးတော့နေရရင်ပြန်ပို့နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုအောင်ကမေးမြန်းတင်ပြခဲ့တာပါ။အခုကတော့ငင်းငင်းဆွေးနွေးပွဲတွေနဲ့ပတ်သက်တဲ့သတင်းကိုလည်းအလှည့်ပေးချင်ပါသေးတယ်။အစိုးရရဲ့ငင်းငင်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်ဆွေးနွေးနေတာမှာတော့လော်ခီလာညီလာခံကတင်ပြတဲ့တနိုင်ငံလုံးအဖြစ်ခဲ့ရဲ့စည်းစာချုပ် NCA မူကြမ်းပြင်ဆင်ချက်73ချက်ထဲက10ချက်ကိုညှိနှိုင်းနိုင်ခဲ့ပြီးတော့ကျန်တဲ့အချက်တွေကိုတော့မနှက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါရယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကမေးမြန်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဒီကနေ့ရန်ကုန်မြို့မြန်မာငင်းချိုင်းစင်တာမှာမနက်10နာရီကနေညနေ4နာရီခွဲအထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာလော်ခိလာညီလာခံကတင်ပြထားတဲ့ NCA စာချုပ်မူကြမ်းပြင်ဆင်ချက်73ချက်အနက်က10ချက်ကိုဆွေးနွေးနိုင်ခဲ့တယ်လို့မြန်မာငင်းချိုင်းစင်တာကအကြီးထန်းအကြံပေးဦးလာမောင်ရွှေကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။တော့နှစ်ရက်တာမှာဒီလော်ခိလာကနေပြီးတော့အစိုးပြုထားတဲ့ NCA text ပါပေါ့လေ။ပြန်လည်ပြီးတော့ကျွန်တော်တို့ review လုပ်ခြင်းနဲ့အချက်စုစုပေါင်း73ချက်လုံးကိုကျွန်တော်တို့ကနှစ်ခါလုံးဟာဆွေးနွေးခဲ့ပြီးပါပြီ။10ချက်ကိုတော့စာချုပ်ကိုကျွန်တော်တို့ဒီအချောတန့်ညှိနှိုင်းနိုင်ခဲ့တယ်လို့ကျွန်တော်တို့ကပြောလို့ရပါတယ်
။သဘောတူတဲ့အချက်10ချက်အနက်ကအချက်တချို့ကိုစာချုပ်မူကြမ်းထဲမှာပြင်ဆင်ပြီးအချက်တချို့ကိုတော့ဆုံးဖြတ်ချက်အဖြစ်ထားရှိဖို့သဘောတူကြောင်းလည်းဦးလာမောင်ရွှေကဆက်ပြောပါတယ်
။ကျွန်တော်တို့ဒီပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီက18လလုပ်ခဲ့တဲ့NCA text ကိုရေဘူအားဖြင့်တော့မပြည့်လို့ပါဘူး။အဲ့တော့တစ်ခါညှိနှိုင်းလို့ရတဲ့ဟာကိုအများစုကိုစီဝေးဆုံးဖြတ်ချက်ထဲမှာပဲထည့်လို့ရတယ်။ကျန်တဲ့အချက်ကိုတော့စာချုပ်ကိုချောတဲ့အနေနဲ့တော့ဒိဗယ်လုံးဝမပြောင်းတဲ့ကိစ္စကိုစာချုပ်ချောတဲ့ကိစ္စရှိပါတယ်။သူတို့ပေါင်း10ချက်မှာ5ချက်ကတော့ကျွန်တော်စာချုပ်ချောတဲ့ထဲမှာပါပြီးတော့5ချက်ကိုတော့စီဝေးဆုံးဖြတ်ချက်အနေနဲ့ကိုဟောင်မရှိဘဲနဲ့ပဲကျွန်တော်ဆောင်တာ။
အခုလိုတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်အတွက်ဆွေးနွေးနေချိန်မှာကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။ဒီတိုက်ပွဲတွေရစိုင်းရေးအတွက်လည်းအလွတ်တဘောဆွေးနွေးတာတွေရှိကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD အဖွဲ့ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ဒီအလွတ်တဘောရစီကခေါင်းဆောင်များနဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်။ဒီနေ့ဖြစ်ရှိနေတဲ့ဒီတိတ်ပွဲတွေဟာကျွန်တော် NCA လက်မှတ်မရေးထူးတဲ့ဒေကင်မှာကျွန်တော်တို့ဒီလိုတော့မဖြစ်သင့်ဘူးလို့တော့ကျွန်တော်တို့တိုင်းသားတွေဖက်ကတော့တင်ပြပါတယ်။ UPDC စီကဖက်ကလည်းပဲဒီလိုအဖြစ်ပြက်မျိုးဖြစ်တာကိုသူတို့အနေနဲ့ဖြစ်သင့်ဖြစ်ထိုက်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တို့ဒီအကြောင်းပြန်ကြားပါတယ်။ဒါနှစ်ဖက်စလုံးကတော့ပြန်မဖြစ်သင့်ဘူးလို့ယူဆတဲ့သူတို့ကျွန်တော်တို့တောက်ချက်ဆက်လို့ရပါတယ်။ဒီတော့ကျွန်တော်တို့အနေနဲ့ဒီနောက်ထပ်ယဉ်ကျေးမှုပြဿနာအမှန်တရားရည်ရှိပါတယ် NCA လက်မှတ်ရေးထူးနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်တက်ပွဲဖြစ်နေလို့ရှိရင်စာချုပ်လက်မှတ်မရေးထူးနိုင်ပေနဲ့အချိန်ကြီးကြန့်ကြာသွားနိုင်တယ်နှောင့်နှဲသွားနိုင်တယ်လူလားတစ်ချက်နာပြီးပေါ်လာနိုင်တယ်ဆိုတာကျွန်တော်အနေနဲ့လုံးပြီးလည်းမလာဘူးတရားတော်ဆွေးနွေးထားပြီးဖြစ်ပါတယ်
ဒီဆွေးနွေးပွဲမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းမှုအတွက်တော့တိကျတဲ့ဆုံးဖြတ်ချက်မျိုးချမှတ်နိုင်တာမရှိပါဘူး။နှစ်ဖက်ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကိုတော့မနက်ဖြန်မနက်9နာရီမှာပြန်လည်စတင်ဖို့ရှိနေပါတယ်။မနက်ဖြန်ဆွေးနွေးပွဲမှာတော့ကြံရှိတဲ့ NCA စာချုပ်မူကြမ်းပြင်ဆင်ချက်တွေကိုဆက်လက်ဆွေးနွေးမှာဖြစ်တယ်လို့ NCA စာချုပ်လက်မှတ်ရေးထိုးရမှာပါဝင်တဲ့ပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းကအသီးသက်တွေနဲ့ NCA လက်မှတ်ရေးထိုးရမှာလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးဆိုတဲ့အချက်တွေကိုဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။အခုလိုတပြည်လုံးပြစ်ခတ်ရစေးရေးစာချုပ် NCA မူကြမ်းအချောတက်ရေးအတွက်ဆွေးနွေးနေချိန်မှာကချင်ပြည်နယ်စွန်ဘရာဘွန်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားစီးရေးတင်းမာမှုတွေရှိနေပြီးရှမ်းပြည်နယ်မိုင်းရှူးမြို့နယ်အတွင်းမှာတော့အစိုးရတပ်နဲ့ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းအကြားမှာ21ရက်နဲ့22ရက်နေ့တွေမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပြီးဒီကနေ့အထိလဲစီးရီးတင်းမာနေစေရှိပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။ငင်းချင်ရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးကြားခဲ့ရပြီးတော့တစ်ဆက်တည်းပဲဒီလိုမျိုးငင်းချင်ရေးဆွေးနွေးပွဲတွေကျင်းပနေတဲ့တစ်ချိန်ထဲမှာရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေရဲဆိုတာကိုတင်ပြပေးချင်ပါတယ်။ဒီရှမ်းပြည်နယ်သိချင်ပါရှင်။ ရှမ်းပြည်နယ်မိုင်းရှုမြို့နယ်တဲကဒီရှမ်းမြောက်ပိုင်းတပ်နဲ့မြန်မာတပ်မတော်အကြားတိုက်ပွဲတွေပိုပြင်းထန်လာပြီးတော့ဒီမြန်မာတပ်မတော်ဘက်ကစစ်အင်အားထပ်မံဖြည့်တင်းနေပါတယ်။တပ်မတော်ရဲ့ထိုးစစ်တွေကိုရပ်ပေးဖို့အတွက်ရှမ်းတပ်မတော်ရဲ့တောင်းဆိုချက်ကိုတော့သမ္မတထံကိုတင်ပြပေးမယ်လို့ဒီကနေ့မှပဲမြန်မာဆိုရညဉ့်ညက်ကြီးကိုစလေခေါင်းဆောင်တို့ကကတိပေးခဲ့ပေးမယ်လို့စစ်ပွဲတွေရပ်ဆိုင်နိုင်မှုကတော့မသိမချာဖြစ်နေသေးပါ။တိုက်ပွဲတွေကြောင့်မလို့ဒီဒေသအတွင်းမှာလမ်းပန်းဆက်သွယ်ရေးအပါအဝင်လက်ရှိဆွေးနွေးနေတဲ့အပြစ်ရက်ရေးဆွေးနွေးပွဲပေါ်မှာပါဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်တင်ပြထားပါရရှင်
။ရန်ကုန်မြို့မှာတိုင်းရင်းသားလက်နက်ကင်တို့ရဲ့အစင်းမြင့်ခေါင်းဆောင်အဖွဲ့နဲ့မြန်မာဆိုရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြားတနိုင်ငံလုံးအပြစ်ရက်ရေးဆွေးနွေးနေချိန်နဲ့အချိန်ခိုက်ဆိုသလိုဖြစ်ပေါ်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA ရဲ့တော်ရင်စခန်းတွေကိုမြန်မာတပ်မတော်ကအရှိန်မြင့်ပြီးတော့ထိုးစစ်ဆင်နေပါတယ်။မိုင်းရှုမြို့နယ်တဲကတော်ရင်စခန်းတွေမှာဒီကနေ့မှလည်းတိုက်ပွဲတွေရှိခဲ့တယ်လို့ SSC မြောက်ပိုင်းရဲ့အထွေထွေအတွင်းမှူးဆက်ခွန်ဆိုင်ကပြောပါတယ
်။အော်ကနေ့ကလည်းဒီသူတို့ကကြားတဲ့အားတွေရှိကူလာနေတယ်။ရှိကူလာပြီးတော့မှမိုင်းရှုရဲ့ဒီအရှိမြောက်ဘက်ဒီတန်လွင်အဖြစ်ပေါ့။အဲ့ဒါတွေကိုရှိသူတို့တိုက်မယ်လို့တကြင်းထွက်နေတယ်။ဒါတော့ကျွန်တော်တို့ဘက်ကလည်းတောထဲမှာနေတဲ့အဖွဲ့တွေကတော့ဖြစ်တော့နေပြန်မရှိဘူးလေတောထဲမှာမနေဘူးမြို့ထဲမှာလည်းကျွန်တော်တို့မနေဘူးလမ်းကြောင်းကြီးမှာလည်းပြည်တော်စုကာလမကြီးမှာလည်းမနေဘူးဆိုတော့အဲ့ဒီအချိန်မှာတောထဲမှာထပ်လွန့်လာပြီးတော့တိုက်နေဆိုရင်တော့ကျွန်တော်တို့ကမလွတ်မချောင်တာတော့ကျွန်တော်တို့နေပြန်မရှိတော့ပုံကိုယ်ကိုခုခါနဲ့အနေဖြစ်သွားမယ်ကျွန်တော်တို့ကသူတို့စခန်းတွေကိုတွတ်တိုက်တာမျိုးမဟုတ်ဘူ
းရန်ကုန်မြို့မှာအဖြစ်ရရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်နေတယ်SSC မြောက်ပိုင်းရဲ့အထွေထွေအတွင်းရမှုဆက်ခွန်ဆိုင်ကဒီကနေ့မှပဲထိုးစစ်တွေရပ်ပေးဖို့မြန်မာဆိုရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုတောင်းဆိုခဲ့တယ်လို့ပြောပါတယ
်။ကချင်မှာလည်းအခုတိုက်ပွဲတွေဖြစ်နေတယ်။ရှမ်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်။နောက်ကရင်မှာလည်းတိုက်ပွဲတွေဖြစ်နေတယ်။အဲ့ဒါမျိုးတွေကိုအများဆုံးရပ်ဆိုင်ဖို့ကျွန်တော်တို့ကမေတ္တာရပ်ခံတာပေါ့။မရပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အခု MCA ဆွေးနွေးနေတဲ့ဟာတွေကလည်းယုံကြည်မှုကိုပြတ်ပြတ်သွားမယ်။တန်ဖိုးလည်းကျတယ်။နော်ကျွန်တော်နိုင်ငံတော်တမကြီးဒီကိုမနေ့ကအစည်းအဝေးပြင်သူတို့ချက်ချင်းတင်ပြမယ်ရက်ဆိုင်ဖို့လုပ်မယ်ကျွန်တော်တဘောတူညီမှုတော့ရပါတယ်။နောက်အခိုင်အမာတော့ဘယ်လိုဖြစ်လာမလဲဆိုတော့လက်တွေပဲကျွန်တော်စောင့်ကြည့်ရမှာပေါ့။ညှိုးလင့်တာကတော့အကောင်းဆုံးကရက်ဆဲသွားဖို့ပဲ
။တနိုင်ငံလုံးအဖြစ်ရရေးနှစ်ဖက်တို့ဆွေးနွေးနေကြချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့ထဲမှာမြန်မာတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်နေတာတွေကအပြစ်ရရေးဆွေးနွေးမှုတွေအပေါ်မှာစိုးကြိုးတက်ရောက်စေတယ်လို့လည်း SSC မြောက်ပိုင်းရဲ့ပြောခွင့်ရကပြောပါရယ်
။သူကကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲလုပ်ပြီးတော့အပြစ်ခိုက်ရဆေးရေး MCA ကိစ္စကိုလုပ်နေတဲ့ကိစ္စမှာဘယ်လိုလုပ်ဒီတိုင်းဆိုရင်တော့ယုံကြည်မှုကပြတ်ပြားပြီးတော့မှဘလောက်ပဲအပြောကောင်းကောင်းဆိုင်ရတဲ့မှာပဲရှိနေတဲ့စာချုပ်မျိုးဆိုရင်ကျွန်တော်တို့ကတိတ်ခါလည်းမရှိဘူး။နော်အားလုံးကလည်းကျွန်တော်တို့ကိုတရားခံဖြစ်သွားနိုင်တယ်ကျွန်တော်တို့ကအခုကျွန်တော်တို့လက်ရှိမကောင်းသူတို့ကတော့ရှင်းချင်းရှင်းတဲ့ဒီအများကြီးပြေးလိုက်မယ်ထင်တာအတိုင်းပဲအဲ့ဒါမျိုးတွေကမမှန်ဘူးလူကြီးလူကောင်းမဆန်ဘူးဗျာကျွန်တော်တို့နားလေတယ်ကျွန်တော်တို့ကလူကြီးလူကောင်းဆန်ဆန်ကျွန်တော်လုံးလုံးကိုလိုပါတယ
်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တို့ကိုမြန်မာဆိုရကပြီးခဲ့တဲ့နှစ်ကတည်းကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကမြန်မာဆိုရတပ်ရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့် SSA ရှမ်းပြည်မြောက်ပိုင်းကျေးဒီမြို့နယ်အတွင်းကတဖာဆောင်ကနေဆုတ်ခွာပေးခဲ့ရပြီးအခုအခါမှာတော်ရင်စခန်းတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်။အရင်တုန်းကတော့မြန်မာဆိုရနဲ့တိုက်ပွဲတွေဖြစ်ခဲ့တိုင်းဒေသရင်းလမ်းပန်းဆက်သွယ်ရေးကိုဖြတ်တောက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်တို့အနေနဲ့အခုအခါမှာတော့မိုင်းရှူးကိုဆက်သွယ်တဲ့လမ်းမကြီးကိုတိုက်ခိုက်မှုမရှိသေးသလိုအခုချိန်ထိလည်းတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ရှမ်းပြည်မြောက်ပိုင်းတပ်ရဲ့ပြောခွင့်ရကပြောပါတယ်ရှင်။
ဒါကတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါရှင်။ဖီယူအမေရိကန်တန်ရဲ့ဇူလိုင်လ23ရက်ကြာသာပရင်းညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့ပုံမှန်ထုတ်လွှင့်ပေးနေကြကျန်းမာရေးအစီအစဉ်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်ဗီယူအမေရိကန်တန်ရဲ့2015ခုနှစ်ဇူလိုင်လ23ရက်ကြာတာရီနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ50 kHz 585နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရည်ကြီးမှုကြောင့်နောက်ဆက်တွဲဖြစ်ပေါ်လေရှိတဲ့ယောဂါတွေအကြောင်းဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ပေးဖို့ရှိသလိုပြပြင်ပြောင်းလဲရေးအစိုးရလက်ထက်ဝင်ကြီးဌာနတွေအတွင်းမှာအလွဲသုံးစားကြိတ်ဝိုင်းစနစ်မပြောင်းသေးဘူးဆိုတဲ့အကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါတခါကရင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းသစ်တွေဆောက်လုပ်ဖို့စီစဉ်နေတာနဲ့ပတ်သက်လို့တော့
ဒီလိုအချိန်ညို့ပေါ်မှာကလည်းပဲကျွန်တော်တို့ကဘာလို့ဆွင့်ရတယ်လဲဆိုတော့လာမဲ့ဒီ NGA လက်မထိုးဖို့အတွက်ကိုလည်းပဲ
ဒီအကြောင်းအပါအဝင်ဒီတိုင်းရင်းသားဒေသတွေကအချိန်ညအဖြစ်ပြက်တွေကိုတော့တိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်စုံနှာစင်နိုင်ပါတယ်အခုရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါပါစကိုင်းတိုင်းနဲ့တခြားဒေသအတော်များများမှာဒီရက်ပိုင်းရေကြီးမှုတွေနဲ့ကြုံနေကြရပြီးဒီလိုမျိုးရေကြီးမှုနဲ့အတူနောက်ဆက်တွဲကြုံရလေရှိတဲ့တောက်သုံးရီမတန့်ရှင်းမှုနောက်ချင်းပေါက်ဖွားမှုတွေများလာတာကြောင့်ကူးစက်ရောဂါတွေနဲ့မွေးကပ်ခံရမယ့်အန္တရာယ်တွေလည်းပိုပြီးတော့များလာတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်။ဒီရောဂါတွေတွေကမှပြင်းထန်ပြီးအဖြစ်များလေရှိတဲ့ရောဂါတွေမဖြစ်အောင်ဘယ်လိုကာကွယ်ပြီးတော့ဖြစ်လာရင်လည်းဘယ်လိုကူညီမှုတွေနဲ့ပြုစုဆောင်ရှောက်ပေးသင့်တယ်လဲဆိုတာကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုဦးဝင်းမင်းကမေးမြန်းပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ကဲဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာဒီမှာဒီစကိုင်းတိုင်းနဲ့အနီးတစ်ဝိုက်ဒေသတွေမှာမိုးကြီးပြီးတော့ရေရှမ်းတာတွေရေကြီးတာတွေဖြစ်နေပါတယ်ဆရာပြဿနာကအခုလိုမိုးကြီးရေကြီးပြီးရင်ယောဂါမျိုးစုံကလည်းဝင်လာတယ်ပေါ့ဆရာနော်တချို့ဆိုရင်ဒီအသက်အန္တရာယ်လည်းကြီးတယ်အလောက်ဒီပြင်းထန်ပြီးတော့အဖြစ်များတဲ့ယောဂါတွေအကြောင်းကိုကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ
အဲဒီနှစ်တွေတုန်းကတောင်မှအလံမှန်ရေကြီးကြတယ်သူတွေဆိုတော့ခင်ဗျဖြားနာတယ်တေးတာတုတ်တာတွေရှိတယ်အဲ့တော့ဒီစကိုင်းမှာမဟုတ်ပါဘူးရန်ကုန်မြို့မှာလည်းရေကြီးတယ်အဓိကကဒီရေကြီးရေရှမ်းပြဿနာကဒီတောက်ရီကန်လေးဖွဲ့တွေပါလေအရင်ပြီးတော့တော့ဒီရေတွေကမတန့်ရှင်းတဲ့ရေတွေကသူတွေတုံးအောင်နဲ့သုံးဆဲကိုခံထားတဲ့ကန်လေးခွက်တွေတဲကိုအကုန်ဝင်ကုန်တာပေါ့ဗျာအမိုက်တဲ့ဒီအညစ်ကြေးတွေတော့ကပုံမှားတယ်အဲ့လိုပါလာတာပေါ့ချုပ်အင်းသားတွေကပါရေရှမ်းပြီးတော့အင်းသားရေတွေကတောက်ရီနဲ့ရောကုန်တာတွေပေါ့နော်အဲ့တော့အထူးသဖြင့်ကတော့ဒီရေကြောင်ဖြစ်တဲ့ကုသတဲ့ယောဂါတွေပေါ့မတန်ဆဲတဲ့ရေကြောင်ဖြစ်တဲ့ဥပမာ1 day 1 show ပေါ့နောက်နောက်ကအရေးပြားရာနာတွေဖြစ်တဲ့မျက်စိနာမယ်အဲ့ဒီရည်မှာဒီရည်တင်ချန်ခဲ့တဲ့ကြောင့်ဒီရည်ကပထမဆုံးကဒီရည်ဖြန်နေတဲ့အချိန်မှာတော့ရှင်နေချင်းဦးတွေအကုန်လုံးဟာမျောပါသွားတာပေါ့ဒါပေမဲ့ရည်ကြီးပြီး3ပတ်လောက်အတွင်းမှာပဲဒီရှင်နေကရည်တွေဖွက်တွေရတယ်ရှင်နေပြန်လည်းပေါက်ခွာလာတာအဲ့တော့ငဖျားပူတွေပူပြီးတော့ထလာတာပေါ့နော်ဒီရှင်နေအခုဆိုရင်ရန်ကုန်မြို့မှာသူတို့တို့ကတော်တော်လေးကိုအရန်ကိုခါလိုက်နေတဲ့ပူပြီးဖြစ်တာများနေတာပေါ့ဒီလောက်ပဲရှင်နေကိုကြောက်ကင်းအောင်လုပ်နေပေမဲ့ဒီရည်ရှမ်းထားတဲ့အတွက်ကြောင့်ပွက်တွေအိုင်ထုံးနေတဲ့အတွက်ကြောင့်ဒီဘိုးပေါက်တွေကြောင့်သူတို့တို့ကိုကျွန်တော်မနေနိုင်ဘူးပူများလာတယ်နောက်တစ်ခါ virus ပူတွေဖြစ်တဲ့အသေးအောင်လောက်ဝါရောဂါတွေပေါ့အဲ့ဒီကနေမှတတိယနေ့ပျက်စီးတယ်တူလောင်ထားတဲ့ဟာတွေတူတယ်ပေါ့အဲ့တော့ငါးခါရချို့တဲ့ရောဂါတွေလည်းလူတွေရနိုင်တယ်တချို့နေရာတွေမှာအခုဆိုစကိုင်းမှာမြင်ရတဲ့ပုံနေရာဆိုလူတွေတို့စိတ်သက်တွေ၆ချားကုန်နေဆိုတော့ဒီဘာဝပေးအန်တွေပြီးတဲ့နောက်ပိုင်းမှာစိတ်၆ချားတဲ့ရောဂါတွေရလာတယ်အဲ့တော့ဒီရေကြီးတဲ့ပြီးတဲ့နောက်ချို့အိမ်နေတဲ့ဒီဝါတွေလည်းမမွေတွေပေါ့ပူပြီးတော့ပေါများလာတယ်အဲ့တော့ခါကြရဲ့ကိုယ်အိမ်ထဲမှာကမွေးကြိုက်ခံရတာမွေးဖြစ်တဲ့တချို့နေရာဒေသတွေမှာမွေးကြိုက်ခံလို့တည်ဆုံနေတဲ့လူတွေကျွန်တော်ကြားနေရတာပါ
ဟုတ်ကဲ့ဆရာကြီးအခုဒီပြောခဲ့တဲ့အထက်မှာအဖြစ်လဲများပြီးတော့အသက်အန္တရာယ်တွေလည်းစိုးရိမ်ရတဲ့ဟာတွေကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာဒီ one shot ယောဂါကအဖြစ်များပြီးတော့အဓိကစိုးရိမ်ရတဲ့ယောဂါဖြစ်နိုင်လားဆရာ
ဖြစ်နိုင်ပါတယ်ကျွန်တော်တို့ဒီ one shot ဆိုတာပဒိယလက်ခဏနဲ့ virus ကိုကြောင့်လည်းဖြစ်နိုင်တယ်ဒီအစားအစာတွေထဲမှာကျွန်တော်မတန့်ရှင်းတဲ့ရေသန့်မရဘူးတော့သုံးရင်စိတ်ချရတယ်သုံးရင်မရမတန့်ရှင်းတဲ့ရည်တို့တောက်နေရတဲ့တို့လေးကဝမ်ပြဝမ်ချောမှာအစိတ်ပါတဲ့ဘက်တီးရီးယားပိုးတွေပေါ့နော်ဥပမာတိုက်ဖိုက်ပိုးတွေပေါ့နော်ဒါတွေလည်းဖြစ်လာနိုင်တာပေါ့နော်ဒီအရာတွေကလူတွေအတန်အနေနဲ့ပေးရပါဟု
တ်ကဲ့ဆရာအဲ့တော့အဲ့ဒီကနေပြီးတော့ဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်တောက်ရည်တန်းရအောင်ပေါ့ဆရာနော်လှုပ်ပေးရမယ့်သဘောမျိုးဖြစ်တာပေါ့
မှန်ပါတယ်အဲ့တော့သူဒီရေဘေးကယ်ဆယ်ရေးစခန်းတွေမှာရည်တန်းပိုးတွေဝေရတာပေါ့တွားပြီးတော့ပေးရဒါပေမဲ့အဲ့လိုရည်တန်းမဝေနိုင်ဘူးလမ်းမဆလို့တွေပြတ်တောက်ကုန်နေဆိုလို့ရှိရင်လက်ရှိရွာနေတဲ့မိုးကြီးကိုတတ်အောင်ခံယူရမှာပေါ့နော်ဆိုရည်သားခံယူတဲ့နည်းတွေကလည်းခုနကွင်းမြေကြီးမှာပလတ်စတစ်ဖြင်းစာကြီးတစ်ခုနေပေါ့နော်အလေမှာပေါက်ဖောက်ပြီးတော့ဒီကအရေးတွေမဝင်ရအောင်ခ ေါင်းမိုးကြီးကိုခံတာတဲ့ဆိုင်ကွင်းပြင်မှာခံနေရပို့ပြီးတော့တတ်တာပါအဲ့ကတစ်ပင်ပေါ်နေပြီးကျိုးချီပြီးတော့ဆောင်းပါပါပေါ့ဗျာအဲ့ဒါလေးထောက်ပြီးတောက်ပြီးပြန်ရအောင်ပေါ့နော်ကျွန်တော်လုပ်ယူတာပေါ့နောက်အကောင်းဆုံးစိတ်ချရတယ်ကတော့ဒီမွေးကြီးကိုပဲကျွန်တော်ထပ်ပြီးကျူပြီးတော့တောက်တာပါအဲ့တော့ရေကန်တွေကိုအခုဆိုရင်ကျွန်တော်တန့်ဆင်ပြီးတော့ရှင်ချက်ချင်းနဲ့ chlorine ခတ်တာတွေပါလေပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့ရေပြားယောဂါပေါ့ဆရာနော်ဆရာပြောခဲ့တဲ့အထက်မှာဒါပေမဲ့ဆရာဒီရေပြားယောဂါတော့ချက်ချင်းတော့ပြင်းထန်တဲ့ဒီတေဆုံးရလောက်အောင်တော့မဖြစ်နိုင်သေးတဲ့အတွက်ဆရာကြီးရေပြားယောဂါနေကောက်ွယ်ဖို့အတွက်တူတူရှင်းရှင်းလေးပြောပြပါလား
အကောင်းဆုံးကတော့ကိုယ့်ရေထိပ်ပြီးရေကိုရေတက်နေပြန်ဆေးရပါပေါ့ရေအကြီးပေါ့နော်ဆက်ပြားပေါ့နော်အများဆုံးသုံးရမယ်ပိုတက်ဆေးပါတဲ့ဆက်ပြားရေရော chlorine ခတ်ရမယ်ပေါ့အဲ့တော့ခုနအတန်တွေမဆိုးရင်ညာပဲလာခုဒီရက်ဒီမှာအများကြီးအေးများညာနဲ့စားတဲ့လူတွေတွေ့နေရတာပေါ့နော်ဒီပါရောက်နေဆိုရင်ဖွယ်ထဲမှာသွားမိတယ်ရေနဲ့တန်းတန်းပြန်မဆေးမိဘူးချောက်ဒီမှာရေဝဲစားတယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာကြီးခုနကလိုရေကြီးရံဖြစ်ပြီးဒီရေပြန်ကျသွားတဲ့အခါမှာခုနအင်းဆက်ပိုးတွေပေါက်ဖွားမှုများလာတာပေါ့ဆရာနော်အဲ့ဒီအခါမှာအဓိကတော့မြန်မာနိုင်ငံကအများဆုံးဖြစ်နေတဲ့ဒီသွေးလွန်တုပ်ကွေးပေါ့ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာကြီးဒီရေကြီးတာကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်ကို
ခင်ကိတ်မခံအောင်ဒီကင်းပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်လက်ကိုဖုံးနဲ့ဒီရောက်ကိုဖုံးနဲ့ခင်ကြီးတွေဖွဲ့ပေးပါစောင်းတွေပါလေးပံ့ပိုးပေးရမယ်နော်အဲ့ဒါလွယ်ဆုံးနည်းကတော့စောင်းတွေခြင်အောင်တွေလူတိုင်းခြင်အောင်နဲ့အိပ်ပါရှင်ပုတ်တစီဖြန့်ထားပြီးတဲ့ဆောင်းလေးချင်းအောင်လေးကျွန်တော်အသုံးပြုရမယ်။ဒါကလေးတငယ်လေးတို့ရင်ကြောင်းနေမှာလဲ။ဟိုကပုတ်တစီဖြန့်ပြီးသားပါချင်းလုံးပဝါလေးကလကားလေးထုတ်ပေးတာပါ။အဲ့တော့ဘာလို့ချင်းကိုကျွန်တော်ကဒီဒီမှာနေနေရအင်မတန်ခက်နေတယ်။အဲ့တော့ကျွန်တော်ချင်းကိတ်မခံနဲ့နေပေါ့နော်။အခုတချို့ဆိုလို့ရှင်ကိုခန္ဓာမှာချင်းမနာအောင်လိမ့်နဲ့ဆီလေးပေါ်နေတယ်။ကြီးလေတော်တော်လေးမှာချင်းလုံးစကားတော့လူလည်းမတတ်နိုင်ပေမဲ့ကိုအိမ်တွေမြို့နေမှာဆိုလို့ရှိရင်ချင်းလုံးစကားတက်ထားမယ်။တချို့မြို့နေဒီမှာတော့ချင်းပြီးအောင်မကျွန်တော်ပုတ်ဆေးတွေနဲ့လိုက်ဖြန့်နေရရောရှိပါတယ်။ဒါမျိုးတွေကျွန်တော်တို့ချင်းပြီးအောင်ကျွန်တော်လုပ်နေပါတယ်။
ဟုတ်ကဲ့ဆရာ။နောက်ယောဂါတွေကတော့ဒီအသေးရောင်တာတို့အဟာရချို့တဲ့တာတို့
စင်ယောဂါတွေကလည်းတကယ်လို့ဖြစ်နေတ
ယ်။ငွေကြိုက်တာပါဆရာနော်။ဟုတ်ကဲ့ဆရာ
။တချို့တိုက်ဖက်ယောဂါနဲ့ဘုနာမဒီရေချောင်းလေးဒါတွေလည်းကျွန်တော်အခုစီကနေမှာတော်တော်များများတက်လာတာကြီးကျွန်တော်တွေ့ပါတယ်။ဒီသူတို့တကွေတက်နေသလိုပဲတိုက်ဖက်ယောဂါတွေဒီဒီရဲ့ပိုင်းဒီမှာစီကနေမှာတွေ့လာတာလည်းရှိနေပါတယ်။
ဟုတ်ကဲ့အဲ့ဒါလည်းအဓိကတော့ဆရာရေသန့်အောင်ပေါက်ဖို့
မှန်ပါတယ်ရေကြီးတဲ့အစာအစာနဲ့မတန်တာနဲ့ကျွန်တော်ပေါ်လာတာပေါ့
ဟုတ်ကဲ့ဆရာ
ခုကတော့ဘာဆိုတော့ရေထဲမှာမျောလာတဲ့အစာတော့အတိအကျကောင်းတယ်ကွာစီတုပ်ဘူးလို့ပေါ့ဗျာစီတုပ်ဘူးလို့တော့မဖွင့်ရသေးဘူးဆိုလို့တော့ဖွင့်ပြီးစားမှုတွေရှိတာပေါ့အဲ့လိုမျိုးကြတော့ဒီမဖွင့်ရသေးမဲ့ရေဒီလိုညစ်ပတ်တဲ့ရေထဲမှာမျောပါသွားပြီဆိုတော့တချို့ပုံမှန်တွေကစိတ်ဝင်နိုင်တဲ့သဘောတွေရှိတယ်နော်အကောင်းလေးဖဲ့ပြီးတော့စားမယ်ဆိုတာမျိုးပေါ့ပန်းသီးဆိုပါတော့ဗျာပန်းသီးမှာပြီးတော့ရွေးနေတဲ့ညာလေးလှီးပြီးတော့ကောင်းတဲ့ဘက်ကိုစားမယ်ဆိုတော့သူကလုတ်ကြတယ်ဒီလိုမျိုးအမေလွန်ရွေးနေပြီဆိုရင်ဒီတက်ဖက်ဘူးလည်းဖြစ်နိုင်ပါတယ်ဝမ်းပြဝမ်းချော်လည်းဖြစ်နိုင်ပါတယ်အပေးရောင်လည်းဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ကျွန်တော်တွေ့တာလေးမွေကြိုက်တာပေါ့ဆရာနော်အသက်အန္တရာယ်ထိနိုင်တဲ့အတွက်အဆိပ်ရှိတဲ့မွေကြိုက်ခံလို့ရှိရင်ပြင်းထန်လို့ရှိရင်ပေါ့နော်ဘယ်လိုလက္ခဏာတွေရှိပြီးတော့ဘယ်လိုပြင်ဆင်သင့်တယ်ဆိုတာလေးရော
နှစ်တန်းနေရပေါ့ဒီဘာမှဒီမှာရှိရ156မျိုးတွေက190အဆိပ်မရှိဘူးလေ36မျိုးပဲအဆိပ်ရှိတယ်သူတကယ်တော့မွေပွေးနဲ့မွေဟုတ်ပါဗျာခန္ဓာကိုယ်သူရေမွေလို့ဆိုတာကအသိရှိတာမဟုတ်ဘူးကိုက်ရင်နံပါတ်၁ကသူကကြောက်လန့်ပါအဲ့ဒီကရှက်ပြရအဲ့တော့ကျွန်တော်ကမွေကြိုက်တိုင်းနဲ့စိတ်ပြစိတ်မဟုတ်ပါနဲ့သူကမွေဝေးကြိုက်သည်ငါတို့ရကြိုက်သည်ကိုနော်အသိရှိတဲ့မွေကြိုက်ပြီဆိုလို့ရှိရင်သူ့ကိုလူနာကိုလည်းလဲလျောင်းထားမှာပါလက်မှာကြိုက်တယ်ဆိုလက်ကိုကျွန်တော်မလုရှားဘူးကြောက်မှာကြိုက်တယ်ဆိုသူ့ကိုလည်းလမ်းလျှောက်ဆိုင်သေးသေးဆိုပြီးသူ့ကိုတော့ကျွန်တော်လမ်းလျှောက်မခိုင်းပါနဲ့သူ့ကိုလုံးဝကျွန်တော်တည်နေတော့ထားလိုက်ပါကျလို့မစိတ်တက်ပြီးဆိုရင်သူကမိန်လာတယ်။ရှာလေးလက်အားလေးလေးလာတယ်၊စည်ရီကြရတယ်။နော်။ကျော်သားတွေနာလာတာမျိုးရ။အဲ့တော့မစိတ်မတက်ခင်မှာသူကကြိုက်ပြီးဆိုတာသိတယ်။ဒီလူနာကိုကျွန်တော်ကဘလို့မရှာဘဲနဲ့ထန်းစင်နဲ့ခေါ်သွားပြီးအနည်းဆုံးမစိတ်ဖြည့်စီရှိတဲ့နေရာကိုကျွန်တော်ခေါ်သွားပါမယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အဝေးမင်းစီစဉ်တက်ဆက်တဲ့ကျမကြီးကနာကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့ပုံမှန်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်အလှည့်ကြပါပြီ။ဥသိန်းစင်အစိုးရတက်လာတာ9နှစ်ထဲရောက်လာပြီမဲ့လို့ဝန်ကြီးဌာနတွေဟာအလွဲသုံးစားကြိတ်ဝိုင်းစနစ်ကိုဆက်လက်ကျင့်သုံးနေဆဲပဲဖြစ်တဲ့အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကဒီတစ်ပတ်မှာသုံးသပ်တင်ပြထားပါရရှင်။
အကျံဝင်နေပြန်စားတာပစ္စည်းအလွဲသုံးစားလောက်တာဟာမြမအစိုးရဝန်ထမ်းရဲ့ဓလိသုံးစံလို့ဖြစ်နေတာကြပါပြီအစိုးရဝန်ထမ်းတွေမှာလက်ပေးလိုက်ယူမှုနဲ့အဂတိလိုက်စားမှုတွေရှိနေသေးဖြစ်လို့စိတ်ပြောင်းပြစ်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လမှာကျင်းပတဲ့အစိုးရအဖွဲ့ပထမ၄လက်ပတ်အစည်းအဝေးမှာသမ္မတဦးသိန်းစင်ကပြောပါတယ်ဘတ်ဂျက်ငွေအလွဲသုံးစားလုပ်ပုံဟာဇီးဒီပန်းမှောက်တာကိုဝိုင်းနိုင်တယ်လို့ဖြစ်နေတယ်လို့မြူဒတ်လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပေးတဲ့ဥပမာကိုလူကြိုက်များပါလေ။နောက်6လလောက်ကြာတော့ဘတ်ဂျက်အလွဲသုံးစားလုပ်သူအများစုဟာအဆင့်မြင့်ဝန်ထမ်းတွေဖြစ်ပြီးအောက်ခြေဝန်ထမ်းကနေတယ်လို့ပြည်သူ့ငွေစည်းကော်မတီဝင် ဒေါ်တင်ရဲ့ဦးထုတ်ဖို့ပြောဆိုတာကိုပြည်တွင်းမီဒီယာမှာဖော်ပြပါတယ်။ဘတ်ဂျက်အလွယ်သုံးစားလွတ်မှုပေါင်း800နီးပါးရှိပါတယ်။ပညာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာအလွယ်သုံးစားလွတ်ပုံကို NLD လွတ်တော်အမတ်ဒေါ်စန္နာမင်းကဇူလိုင်လ16ရက်နေ့ကလွတ်တော်မှာတင်ပြပါတယ်။ဘဏ္ဍာငွေသုံးစွဲပုံကိုဖော်ပြတဲ့စင်းစစ်ရုံးချုပ်အစီရင်ခံစာကိုကိုးကားပြီးထောက်ပြတာဖြစ်ပါတယ်။ဒါပေမဲ့တဘောကတင်ရဇတ်တလုပ်ငန်းမှာလည်းအလွယ်သုံးစားလွတ်မှုတွေများပါတယ
်။ရေနံဓာတ်ငွေနဲ့တွင်းထွက်ပစ္စည်းဆိုင်ရာလုပ်ငန်းမှာကွယ်ဝှက်မှုနဲ့အလွယ်သုံးစားလုပ်မှုအများဆုံးဖြစ်ပါတယ်။တာဝန်ကျေပွန်စွာထမ်းဆောင်သလားဆိုတာကိုသိနိုင်ဖို့အတွက်ကန်ထရိုက်စာချုပ်ကိုလွတ်တော်သို့မဟုတ်ပြည်သူသိအောင်ပြသဖို့လိုပါတယ်။မြန်မာပြည်မှာအုံပုံးစာချုပ်များတာဟာအာဂရိလိုက်ဆောင်မှုကိုအားပေးသလိုဖြစ်နေပါတယ်။ဒါကြောင့်တင်ရဇတ်ထုတ်ယူမှုမှာသတင်းအချက်အလက်မရှိသလောက်ဖြစ်နေတယ်လို့Natural Resource Governance Institute ကသဘာဝတရားစာတကြီးကြပ်ရေးအဖွဲ့ကဆိုပါတယ် Freedom of Information Law ဆိုတဲ့လွတ်လပ်စွာသတင်းယူခွင့်ဥပဒေမြန်မာမှာမရှိတဲ့အတွက်လုပ်ငန်းကိုမဖော်ပြတာဟာအရေးမကြီးသလိုဖြစ်နေပါတယ်ဒါကြောင့်အာဏာပိုင်တွေကြိတ်ဝိုင်းလုပ်ပြီးကိုကျိုးရှာတာကိုအရေးမယူနိုင်ပဲဖြစ်နေပါတယ
် NRGI ကသဘာဝတရားစာတကြီးကြပ်ရေးအဖွဲ့ကပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီး58နိုင်ငံကို2013ကစစ်တမ်းကောက်တဲ့အခါမှာမြန်မာဟာအောက်ဆုံးမှာဖြစ်နေပါတယ်။ပွင့်လင်းမြင်သာမှုတာဝန်သိမှုပညာပေးမှုပြည်သူပါဝင်မှုစတာတွေကိုစစ်ဆေးတဲ့အခါအကောင်းဆုံးအမြင့်ဆုံးကိုအမှတ်တရပေးထားပါတယ်။အာရှနိုင်ငံတွေထဲမှာအိန္ဒိယကအမှတ်80၊အင်ဒိုနီးရှားက66မှတ်၊ဖိလစ်ပိုင်က54မှတ်၊မလေးရှားက46မှတ်၊တရုတ်က43မှတ်၊ဗီယက်နမ်41မှတ်နဲ့ကမ္ဘောဒီးယားက29မှတ်အတိအကျရကြပါတယ်။မြန်မာကတော့4မှတ်ထဲသာရတဲ့အတွေ့အခြားဆုံးနဲ့အညံ့ဆုံးဖြစ်ပါတယ်။နာမည်ကောင်းလူချင်းလို့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်လောင်းဖြစ်လာပြီးမြေဝိုင်းတလိနဲ့အလွဲသုံးစားလုပ်တဲ့အကျင့်ကိုမစွန့်လွတ်နိုင်ပဲဖြစ်နေပါတယ်
။တဘာဝတရားစတာထုတ်ယူနေတဲ့နိုင်ငံပိုင်လုပ်ငန်းတွေအကြောင်းအစီရင်ခံစာရေးဖို့ Natural Resource Governance Institute ကတဘာဝတရားစာတကြီးကြပ်ရေးအဖွဲ့ကစ조사တဲ့အခါမှာကြိတ်ဝိုင်းစနစ်ကိုမထိုးဖောက်နိုင်ပဲဖြစ်နေပါတယ်။အစိုးရဝန်ကြီးဌာနတွေဟာသတင်းထုတ်ပြန်ရမှာအလွန်အားနည်းတယ်လို့ NRGI အရာရှိ Patrick Heller ကပြောဆိုကြောင်းဇူလိုင်လ2ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဘယ်ဌာနကဘယ်လောက်မြတ်ပြီးဘယ်လောက်ရှုံးနေဆိုတာကိုမထုတ်ပြန်တဲ့အတွက်နိုင်ငံပိုင်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိနိုင်ဖို့ခက်ခဲနေပါတယ်။မကြမီကအစိုးရချပြီးတဲ့ရေနံနဲ့ဓာတ်ငွေလုတ်ကွက်36ခုမှာပိုင်ဆိုင်မှုကိုမဖော်ပြနိုင်တဲ့မြန်မာကုမ္ပဏီ9ခုနဲ့နိုင်ငံခြားကုမ္ပဏီက11ခုရှိနေတာဟာကြိတ်ဝိုင်းဒလိကိုပြတာနေတာဖြစ်ပါတယ်
။ပိုင်ဆိုင်မှုမဖော်ပြတဲ့ကုမ္ပဏီ9ခုဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ဩဇာခံတွေဖြစ်ကြောင်းသိရပါတယ်။အနာပိုင်ဆွေမျိုးသားချင်းပိုင်တဲ့ကုမ္ပဏီတွေကိုလျှို့ဝှက်ထားတာဟာစစ်အစိုးရရဲ့အကျင့်ဓလိဖြစ်ပါတယ်။အစိုးရဌာနမပြောနဲ့ပုဂ္ဂလိကကုမ္ပဏီကိုတောင်းသတင်းအချက်အလက်တောင်းခံလို့ရတာမဟုတ်ပါဘူး။ဒါပေမဲ့ EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာဟာနောက်9လအကြာမှာပထမဆုံး EITI အစီရင်ခံစာထုတ်ပြန်ရမှာဖြစ်ပြီး2019ဇန်နဝါရီလမှာပထမအကြိမ်အစစ်ဆေးခံရပါလိမ့်မယ်။ EITI ရွေးချယ်အကောင့်တွေပုံမှုကိုစောင့်ကြည့်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အယတအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ဂျွန်ဘောင်းအဖွဲ့ရှိပြီမဲ့အာနာပိုင်တို့ရဲ့ကြိတ်ဝိုင်းကိုထိုးပေါက်နိုင်ဖို့မရပါဘူးဂျွန်ဘောင်းအဖွဲ့မှာလွတ်တော်အမတ်တွေပါဝင်ဖို့လိုပါတယ်တဘာဝတရားစတတ်ကရတဲ့ဝင်ငွေကိုအများပြည်သူအတွက်အသုံးပြုမပြုပြည်သူကိုယ်စားလှယ်ကစစ်ဆေးတာဟာတဘာဝအကျဆုံးဖြစ်ပါတယ်ဦးသိန်းစိန်အစိုးရတက်လာတာ9နှစ်နီးပါးရှိလာပြီမဲ့အာနာပိုင်တို့ရဲ့အလွဲသုံးစားကြိတ်ဝိုင်းများကိုဖျက်ဆီးဖို့မစွမ်းဆောင်နိုင်ပဲဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့နေတူကိုကျော်သိန်းတို့အစီအစဉ်တက်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့တိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုကတော့လာမယ့်စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါစေရှင်။
တော်ရှိမြတ်မြတ်အခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စီမလားအထောက်ပံ့ဖြစ်စီမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တိတ်ဖြစ်ဖို့အတွက်လာလာဇူးတွေကိုဖြစ်မလာနိုင်ဘူးလားဒီကြောင့်နဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြည့်ဆိုပါရခင်ဗျာ
။သတင်းတွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့ဒီတိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်လှည့်ရောက်ပါပြီ။နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်အတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်နင်းကြိုင်းလုပ်ငန်းစဉ်တွေကိုထိခိုက်စေနိုင်လားဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်ဇူလိုင်လ21ရက်နေ့ကနေ22ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်တပ်မတော်ဘက်ကအကြအဆုံးရှိသလိုတပ်မတော်စစ်တောင်းဘက်ကလည်းတေဆုံးမှုများပြားတယ်လို့ဒေသခံပြည်သူစစ်အကြီးအကဲတဦးကပြောပါတယ်မိုင်းရှုမြို့နယ်မြောက်ဘက်ခုနှစ်မိုင်အကွာမိုင်းအွက်ဒေသလွေနိုင်ကျေးရွာအနီးမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းကိုတပ်မတော်ကခမရ969စစ်တောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အကြောင်းကိစ္စဖြေရှင်းပေးဖို့ဝန်ကြီးဦးအောင်မင်းနဲ့တပ်မတော်ကောင်းဆောင်တွေထံတင်ပြထားတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရစစ်ခွန်ဆိုင်ကပြောပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာပွန်မြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့မိုင်းရန်ဂျာရယန်အင်တန်ဆပ်စမာပွန်နဲ့ဖုံအင်းရန်ရွာတွေကဒေသခံဒုက္ခတွေ1500နီးပါးကို KIA ကတာဝန်ယူထားတယ်လို့ KIA ရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကငင်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကပြောပါတယ်အစိုးရတပ်မတော်ဘက်ကနေရွာသားတွေကို KIA ဘက်ကဆိုတာမျိုးဆွတ်ဆွဲပြောဆိုမှုတွေအပြင်ချင်းချောင်းမှုအမျိုးမျိုးရှိနေတဲ့အတွက်အခုလ16ရက်နေ့ကထွက်ပြေးလာကြတယ်လို့ဦးလမိုင်ကွန်ဂျာကပြောပါတယ်2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့ကချင်ပြည်နယ်တိုက်ပွဲတွေကြောင့်အခုချိန်မှာဒုက္ခတွေပေါင်းတသိန်းကျော်ရှိနေပြီးနေရရင်းကိုမပြောင်းရသေးဘူးလို့ဒုက္ခတွေကော်မတီတွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့စက်မောင်တောမြို့နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့အတွက်လုံခြုံရေးကိုတွန်းမြင့်ထားပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ကနေဥပုပ်လာပြီးဇူလိုင်လ19ရက်နေ့နောက်ပိုင်းမှာအစိုးရဝန်ထမ်းတွေကိုအဓိကထားလှုပ်ဝက်လှုပ်ကြံဖို့ဒေသခံတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့စော်ဩထားတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်အခုလိုလုံခြုံရေးတွန်းမြင့်ထားတာပါမြို့နယ်အုပ်ချုပ်ရေးမှူးဦးလတ်မြင့်ကလည်းဇူလိုင်လ23ရက်နေ့မှာအထူးသတိပေးချက်တစ်ခုထုတ်ပြန်ခဲ့သလိုလက်ရှိမောင်တော်မြို့နယ်အတွင်းမှာမြို့မဆေးကြီးကိုပိတ်ထားရပြီးလူအသွားအလာချက်ကပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
လာမယ့်ပါတီစုံရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီစစ်နှဖွဲ့ကနေမဲဆန္ဒနယ်မြေတိုင်းမှာချင်းပါတီတွေအနိုင်ရရှိရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဇူလိုင်လ19ရက်နေ့တွေ့ဆုံမှုမှာတော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ဦးစားပေးစစ်နှဦးကိုရွေးချယ်ပြီး အရွေးအခြေခံရတဲ့ပုဂ္ဂိုလ်တွေဝင်ရောက်ရှင်ပြန်ကြမယ်မဲဆန္ဒနယ်မြေတွေမှာချင်းမိတန်းစုဝင်နဲ့အခြားပါတီတွေကနေဝင်ရောက်ရှင်ပြန်ခြင်းမပြုဖို့နဲ့အဲ့ဒီပုဂ္ဂိုလ်တွေအောင်နိုင်ရတဲ့ဝိုင်းဝန်းပန့်ပိုးပေးကြဖို့သဘောတူခဲ့ကြတယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌငိုင်းစကပြောပါတယ်ရွေးကောက်ပွဲအလွန်ကာလမှာလည်းချင်းပါတီချင်းချင်းပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီကောင်ဆောင်တွေကပြောပါတယ်
မိုးသီးထန်စွာရွာသွန်းမှုကြောင့်ကချင်ပြည်နယ်မိုးကောင်းမြို့နယ်နံပါတ်1မြို့တွင်းမှာရေရှမ်းပြည်ဒေသခံတွေခက်ခဲရင်ဆိုင်နေရပါတယ်။မိုးကောင်းမြို့မှာကျွန်းတော်နှစ်ကြီးကုန်းဖိုးချစ်ကုန်းမြို့မရက်ွက်တွေနဲ့နံပါတ်1မြို့မှာလည်းဝါအောင်ရက်ွက်တစ်ခုလုံးရေကြီးပြီးမြို့တွင်းဈေးတွေနဲ့တောင်းတွေကိုခိတပိတ်ထားရတယ်လို့တောက်ရည်နဲ့ချက်ပြုတ်စားတော့မှုမှာလည်းခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်
ကယားပြည်နယ်ပေါ်ရခဲမြို့နယ်ရှိရင်ဒီပေါက်ကြီးရွာမှာခနောက်စိမ့်ဆက်ယုံတီဆောင်မဲ့စီမံကိန်းကိုပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကုမ္ပဏီကနေပြန်လည်လျှောက်ထားသွားမယ်လို့လူထုကုံတွယ်ပန့်ပိုးမှုမြန်မာကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးမျိုးသန်းကပြောပါတယ်ပြည်နယ်အစိုးရကနေပကြောင်စီမံကိန်းကိုရုပ်သိမ်းရတယ်ဆိုတာမသိသေးဘူးလို့သူကပြောပါတယ်စီမံကိန်းနဲ့ပတ်သက်ပြီးထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြခြင်းမရှိဘဲကြေးရွာမှာရှိတဲ့တာဝန်ရှိသူတွေနဲ့ဒါတဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့အပေါ်ဇွန်လ3ပိုင်းမှာဒေသခံရွာသားတွေကနေကန့်ကွက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်အဲ့လိုကန့်ကွက်မှုအပြီးကုမ္ပဏီကနေဂရင်းနီလူငယ်များတမက်ကအဖွဲ့ရဲ့အကူအညီနဲ့ဆက်ယုံကထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြပြီးဒေသခံတွေရဲ့တဘောတူညီချက်ကိုပြန်လည်ကောက်ခံဖို့ဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးသဘောတူညီချက်တွေမရရှိသေးချိန်မှာကရင်ပြည်နယ်မှာအကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖော်ခြင်းဟာပဋိပက္ခကိုပုံမဆိုးရစေပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကနေထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့စအိုင်စုကနေအခုလိုတင်ဆက်ထားပါတယ
်။နိုင်ငံအဖွဲ့အစည်းနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်တောင်းပန်တဲ့အဖွဲ့အစည်းတွေအနေနဲ့ကင်းပြည်နယ်တန်းမှာကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်မယ်ဆိုရင်နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးမှဝင်ရောက်လုပ်ကင်တင်တယ်လို့ KPSN ပြောခွင့်ရသူစောကျော်စွာကအခုလိုပြောပါတယ်။
ကျင်းပြည်နယ်မှာစီမောင်းတော့ဒီမှာကိန်းတွေလုတ်တော့မယ်ဆိုရင်တော့မြန်မာသဘောတူညီချက်လက်မှတ်ရေးထိုးပြီးမှလုပ်လို့ရှိတာဖြစ်မယ်။အဲ့လိုမြန်မာသဘောတူညီချက်လက်မှတ်ရေးထိုးမပြီးခင်လုပ်ရတော့ဒီလိုစစ်ပွဲပြန်ဖြစ်တဲ့အခါမှာကျွန်တော်ပြည်သူတွေလည်းထိတ်ချတက်စီတယ်။နောက်ပြီးမှမြန်မာလည်းပြက်သွားပြီးဟော့ဆာနဲ့ပြဆမ်းနိုင်တဲ့အခါမျိုးဖြစ်ကြကြ။ဒါလေးကြီးရဲ့ခဏလေးစောင့်ဆိုင်ကြပါလို့
ဇူလိုင်လ2ရက်နေ့မှာကျင်းပြည်နယ်မြောက်ရီကော့ကရိတ်ကိုဆက်သွယ်ဖောက်လုပ်ထားတယ်။အာရှအဝေးပြေးလမ်းမပေါ်မှာကင်းလက်နဲ့ကက်တက် DKBA နဲ့မြန်မာဆိုရတက်တွေအာချလန်းကိုအကြောင်းပြပြီးပြစ်ခတ်တက်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီလိုပြစ်ခတ်တက်ခတ်မှုတွေကို KNUK မျိုးသားစည်းအုပ်အနေနဲ့တိမ်တိမ်မွေ့မွေ့နဲ့ကင်တွယ်ဖြစ်ရှင်းနေရပြီးလာမယ့်တနိုင်ငံလို့ပြစ်ခတ်ရက်စရေး NCA လက်မှတ်ထိုးဖို့အဟန့်တာဖြစ်မှာကိုစိုးရိမ်မိတယ်လို့ KNU တွဲဖက်တွင်ရင်မှုနဲ့ဘဒုမဲမဲမန်းကခုလိုပြောပါတယ်
ဒီလိုအခြေအနေမျိုးပေါ်မှာကလည်းပဲကျွန်တော်တို့ကဘောက်ဆွင့်ရတယ်ဆိုတော့လာမယ့်ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲဒါဟန်တာဖြစ်နိုင်စေတဲ့အကြောင်းလဲတွေးမိတာပေါ့
လာမယ့်2016ခုနှစ်မှာလည်းပဲ Corporate Aidu အာရှလမ်းပိုင်းကိုဆက်လုပ်သွားဖို့အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာစိုးရွားကိုဒေါ်လာ100ချင်းငါဖို့ပြင်ဆင်နေပြီးအဲ့ဒီစီမံကိန်းတွေဖြစ်လာရင်မြေသိမ်းရသိမ်းမှုတွေဖြစ်လာမှာကိုလည်းဒေသခံတွေစိုးရိမ်နေရတယ်လို့လွန်ညရော်သားမန်းခင်မောင်ကပြောပါတယ်အာရှဝေပြေလမနဲ့ပတ်သက်ပြီးရန်လိုတိုက်ခတ်မှုမျိုးတွေကိုရှောင်ရှားပြီးတော့ငင်းညာစာညှိနှိုင်းဆွေးနွေးသွားဖို့နဲ့ KNU အနေနဲ့လည်းငင်းညာရဲ့အဖြေရရှိအောင်ကြားဝေးပြန်ပြင်ပေးတဲ့လို့ဆိုပြီး KPSN ကနေဇူလိုင်လဒုတိယပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အပြင်မွန်လူမျိုးတွေနေထိုင်တဲ့ပြည်နယ်တွေနဲ့တိုင်းတွေမှာဝင်ရောက်ရှင်ပြိုင်ဖို့မွန်နိုင်ငံရေးပါတီတွေကပြင်ဆင်မှုတွေလုပ်ထားပြီးလို့ပါတီခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတွေနဲ့ပတ်သက်လို့မိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင
်။2020ရွေးကောက်ပွဲတုန်းကတခါဝင်ပြန်ပြည်သားဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလာမယ့်ဆိုရတက်တန်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနိုင်စံသင်ကပြောပါတယ
်။ပေါ်ပြည့်တဲ့နလကတဲ့ကတော့ကျိုးသိပြီးတော့ဆောင်ရွက်ထားပြီးသားပဲ
ဒီမိုးစီရင်အားစုနဲ့ပေါင်းပြီးတော့သာဆက်လက်တိုက်ပွဲဝင်ပါဖို့ရှိတယ်။အလားတူလက်မဲ့ရွေးကောက်ပွဲမှာစတင်ဝင်ပြိုင်မဲ့မော်မြူရာပါတီကလည်း၎င်းတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်တာဟာ2018ပြည့်စုံမှုတာမမဟုတ်အသေးရွေးစွဲဖို့အတွက်ဖြစ်တယ်လို့ပါတီရဲ့အသွင်းမှုနာလီသမားကပြောပါရတယ်။မိုးမြူရာပါတီကတော့လာမယ့်ရွေးကောက်ပွဲမှာမိုးပြင်းနယ်ပြင်ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာမဲဆန္ဒနဲ့60ဝင်ပြိုင်တော့မှဖြစ်ပြီးတော့လက်ရှိဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံရေးကန်သားမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုပြီးတော့ရွေးကောက်ပွဲဝင်မဲ့အမျိုးသမီးပါတီမွန်ကလည်းမိုးပြင်းနယ်တနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကိုယ်စားလှယ်15ဦးဝင်ပြိုင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းမိုးပါတီတွေကြားညီညွတ်ရေးကိုရှေ့ရှုပြီးတော့ပါတီရက်တည်နိုင်ရေးအတွက်300မှာတာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့ပါတီဥက္ကဋ္ဌမိသားရှင်ကပြောပါတယ်။မိုးပြင်းနယ်သွင်းမှာမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးရပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးတော့မွန်နိုင်ငံရေးပါတီ၃ဖွဲ့မတူကွဲပြားစွာရပ်တည်နေတယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းတီးခြားဝင်ရောက်ရွေးကန်သွားမယ့်အနေအထားမှာရှိနေပါတယ်။ခုလိုစူးစိမှုမရှိပဲတကွဲတပြားစီဝင်ရောက်ရွေးခံမယ်ဆိုရင်အောင်မြင်မှုရရှိနိုင်ဖို့ခက်ခဲမယ်လို့လည်းလွတ်လပ်သောမွန်မျိုးရရွေးကောက်ပွဲအောင်နိုင်ရေးအကျိုးဆောင်ဖွဲ့တွေကနေသုံးသပ်ထားပါတယ်။
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘူတာအိုခိုင်ဆွမ်ပရာဘူမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကင်အဖွဲ့ KAA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေကြာဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဒီစီစဉ်တဲ့ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်ရဲ့ internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းဒီ internet website မှာကြည့်လို့ရပါတယ်ရှင်။ကြာတာရင်းညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။မနေ့ပြန်မနေ့6နာရီကနေ9နာရီထိစစ်စစ်နေကိုတော့လိုင်းဒိုမီတာ23 40 32နဲ့49 50တို့ကနေဖမ်းယူနိုင်နေပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးပါမယ်ရှင်
။ American Kawaii Wenyi Eskada ဤရနိုင်ငံကိုကြိုတင်ကြီးညာထားခြင်းမရှိဘဲဒီကနေ့ရုတ်တရက်ရောက်သွားပါတယ်။ IS သွေးကြွတွေအသာစီးရမလာနိုင်အောင် American နဲ့ US တပ်ဖွဲ့တွေလက်တွဲကြိုးပမ်းနေတာတွေကိုကိုတိုင်ကိုကြမြင်လို့တယ်လို့လည်းဝန်ကြီးကတာကပြောကြားခဲ့တာပါ။ဒီမှာနျူကလ িয়ার သဘောတူညီချက်ပေါ်တန်ရရှိနေတဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်ရရှိရေးအမေရိကန်ဆိုးရထိတ်တန်းရရှိရေးအရှင်းမြင့်စူးစမ်းနေပါတယ်။ဒီမှာနျူကလ িয়ার သဘောတူညီရေးနဲ့ပတ်သက်ပြီးဒီကနေ့ကြာသပတေးနေ့ထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့ကျန်းမာဝဲကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီစွန့်ရေးဝန်ကြီးဗန်နာယေးဝန်ကြီးတို့လည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ Internet Online ကနေတဆင့် American တွေကိုစီယုံသွင်းသွင်းမှုကြိုးပမ်းနေတဲ့ IS သွေးကြွအဖွဲ့ဟာအခိုင်အတာအကြမ်းဖက်အဖွဲ့တတော် American တွေ NDA ပူးကြီးရဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ညွှန်ကြားမှု James Comey ကပြောပါတယ်။ American ပြည်အောင်စု Colorado ပြည်နယ်မှာကျင်းပနေတဲ့နှစ်ပတ်လည်လုံခြုံရေးဆိုင်ရာနှိနှောဖလှယ်ပွဲအတွင်း Internet လူမှုကွန်ရက်တွေမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတာကို FBI ကြီးကသတိပေးပြောကြားသွားတာပါ။တရုတ်နိုင်ငံက150ရောက်ကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ထောင်ဒဏ်စနစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်မှတ်ဒဏ်တွေချမှတ်ခဲ့တဲ့ပေါ်တရုတ်နိုင်ငံကစိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုတွေကိုလည်းမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူခန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တခုတ်ထုတ်မှုနဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာဒီနေ့စက်မိုင်းကဖမ်းဆီးထားတဲ့တရုတ်နိုင်ငံသား155ရောက်ထဲမှာ153ရောက်ကိုမြစ်ကြီးနားခင်တရားဝန်ကမနေ့ကပဲထောင်နဲ့20နဲ့ညီများတဲ့တသက်တကျွန်းပြည်တံတွေကိုစီရင်လိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လုံကျင်ညာခဲ့တာပါ။ဒီညစီစဉ်ထုတ်လို့ရေးမှုကကိုကောင်းထက်ဖြစ်ပြီးအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာပြင်းညစီစဉ်မျိုးည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 30နဲ့25 50နဲ့ဆော့ပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလိုက်မီတာ190 kHz 1500ကနေအတန်လွှင့်နေတာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.